လူဦးရေနဲ့အိမ်အောင်စုသကောင်စင်းကိုကွန်ပျူတာဆော့ဖ်ဝဲအကူအညီတွေနဲ့လက်ကင်ဖုန်းတွေကနေတဆင့်ကောက်ယူဖို့အတွက်ပြင်ဆင်နေကြောင်းနောက်ပြီးတော့အဲ့ဒီအတွက်ကျွမ်းကျင်တဲ့နိုင်ငံတကာကအကြံပေးပညာရှင်တွေကိုဖိတ်ခေါ်ထားပါတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကပြောပါတယ်2024ခုနှစ်အောက်တိုဘာလ1ရက်နေ့ကနေစပြီးတော့တနိုင်ငံလုံးတိုင်းတာနဲ့သကောင်စင်းကိုကောက်ယူသွားမယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချမ်းပြောပြပေးပါမယ်ရှင်
2024ခုနှစ်မှာကောက်ခံမဲ့လူဦးရေနဲ့အိမ်တောင်စုသကောင်စီရင်ကိုလက်ကင်ဖုန်းနဲ့တက်ဘလက်တွေကိုအသုံးပြုပြီးကောက်ယူသွားမယ်လို့စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကမေလ2ရက်နေ့စွဲနဲ့ကြေညာထားပါတယ်။ဒီလိုလက်ကင်ဖုန်းတွေကတဆင့်ကောက်ယူနိုင်ဖို့လိုအပ်တဲ့နည်းပညာပိုင်းဆိုင်ရာအတွက်ပိပကအကြံပေးပညာရှင်တွေကိုဖိတ်ခေါ်ထားတဲ့အကြောင်းပြည်သူ့အင်အားဦးစီးဌာနကတာဝန်ရှိသူတို့က VOA ကိုအခုလိုပြောပါတယ
်။ညာပိုင်းကကျမတို့ကတော့ဟိုပါပေါ့နော်မိုဘိုင်းတက်ဘလက်နဲ့စီရင်ကောက်မယ်ပေါ့ကျမတို့ဟိုဒီကုန်းပုံစံနဲ့မကောက်ဘူးပေါ့နော်မိုဘိုင်းတက်ဘလက်နဲ့ကောက်လို့ရှိရင်အဲ့မှာ software ရေးမယ် design နေဆွဲမယ်ပေါ့နော် data collection system ပေါ့နော်အဲ့ဒီဟာကြီးဆွဲမယ်အဲ့ဒါကြီးဒီဆောင်မယ်ပေါ့ဥပမာဒီကြားမပေါ့နော်အသက်ဆိုရင်အသက်ဘယ်လောက်ရှိပြီလဲမိုတက်ကြီးရဲ့ကလည်းဘယ်နည်းရဲ့ဘယ်နှကဘယ်နှခုနဲ့လဲအင်းအုံဒီနဘလို့တော့ဆက်တယ်အဲ့လိုမျိုးတွေပေါ့
စေကောင်စီဘက်ကတော့ရွေးကောက်ပွဲကိုဘယ်တော့လုပ်မယ်ဆိုတာတိတိကျကျပြောထားတာမရှိသေးပေမဲ့လည်းနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေကတော့သကောင်စီကောက်ပြီးမှရွေးကောက်ပွဲကိုလုပ်နိုင်ခြေရှိတယ်လို့လည်းခန့်မှန်းနေပါတယ်အရက်ဖက်အဖွဲ့အစည်းတချို့ကတော့ပြည်တွင်းအခြေအနေအင်တာနက်ရရှိနိုင်မှုစားတဲ့အချက်တွေပေါ်မှာမူတည်ပြီးသကောင်စီကောက်ယူတာမှာအခက်အခဲတွေရှိလိမ့်မယ်လို့မြင်တဲ့အကြောင်းအရက်ဖက်အဖွဲ့အစည်းတခုရဲ့တာဝန်ခံကအခုလိုပြောပါတယ်
ဒီ system နဲ့ use to share to share တော့တော်လည်းတင်တဲ့ရှိနေလို့ပါတယ်ပေါ့နော်သူတို့ရဲ့ဟိုပေါ့ဒီ technically အခုတော့အရှိန်တူတာလာတော့ quality ပါလာနေကြတယ်မသိနေသေးဘူးပေါ့နော်မသိနေသေးဘူးအဲနောက်တစ်ခါကျတော့ဟိုသူတို့ရဲ့ဟိုပေါ့နော် service center ပေါ့နော်ဒီ function မရှိတဲ့သူတွေကတော့ဟိုသူတို့ဘယ်လိုဟိုအရင်ဆိုင်မှုလုပ်မလဲပေါ့ဟုတ်ပါပြီ service center လည်းရှိပါတယ်သူတို့လိုပဲဒါပေမဲ့အဆင်မဖြစ်တဲ့နေရာတွေဒါမှမဟုတ်အခုနှစ်ရှင်ကောင်းမရတဲ့နေရာတွေကိုဘယ်လိုလုပ်ရမလဲပေါ့ဆက်လေးကနေရှိသေးတာပေါ့နော
်တနိုင်ငံလုံးအတိုင်းအတာနဲ့သကောင်စင်းကောက်ယူတာကို2014ခုနှစ်ဧပြီလမှာနောက်ဆုံးပြုလုပ်ခဲ့တာပါဒါဟာပြီးခဲ့တဲ့နှစ်ပေါင်း30အတွင်းပထမဦးဆုံးအချိန်ကောက်ယူခဲ့တာပါဆယ်စုနှစ်အကြာအခုလိုသကောင်စင်းနောက်တစ်ချိန်ကောက်ယူဖို့စစ်ကောင်စီဘက်ကကြိုးပမ်းလာတာပါ2014ခုနှစ်သကောင်စင်းအရဆိုရင်တော့တနိုင်ငံလုံးရဲ့လူဦးရေက53တန်းကျော်ဖြစ်ပါတယ်အဲ့ဒီတဲကလူဦးရေရဲ့80ရာခိုင်နှုန်း35တန်းကျော်ဟာကျေးလက်မှာနေထိုင်ကြတာပါ2014ခုနှစ်မှာလုံခြုံရေးနဲ့တခြားအခြေအနေအမျိုးမျိုးတို့ကြောင့်ကောက်ယူလို့မရခဲ့တဲ့လူဦးရေကတိတက်တမ2တန်းရှိတယ်လို့အရက်ဖတ်အဖွဲ့တွေရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ခင်ဗျာ